ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဒုက္ခသည်တသိန်းကိုပင်လယ်ထဲကကျွန်းဘာဆန်ချာစီကိုဒီလနိုဝင်ဘာလကနေစပြီးတော့ပို့ဖို့စခန်းတာဝန်ခံတွေကစီစဉ်နေတဲ့အပေါ်အန္တရာယ်များလာတဲ့ကျွန်းစီကိုမသွားလို့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားအမြင်တွေကျွန်မစုမုံစုစည်းတင်ပြထားတာနားဆင်ပါရှင်ဘာဆန်ချာကျွန်းဆိုတာကတော့ဘင်္ဂလားဒေ့ရှ်အစိုးရကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့မြန်မာနိုင်ငံကတင်းချောင်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ခိုးလုံနေထိုင်တဲ့လူဦးရေထူထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုခွဲပြီးတော့ရွှေ့ပြောင်းနေရာချထားဖို့စီစဉ်ထားတဲ့ပင်လယ်တွေကကျွန်းတကျွန်းဖြစ်ပါတယ်။ဒီပင်လယ်တွေကတနုကျွန်းဘာဆန်ချာဟာမုံတိုင်းဒံရာသီဥတုဆိုးဝါးတဲ့ဒံနဲ့ဒုက္ခသည်တွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးစတဲ့အခက်အခဲအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဒုက္ခသည်တွေဘက်ကလည်းလုံးဝမသွားလို့ကြပါဘူး။ကုလသမဂ္ဂအပါအဝင်ဒုက္ခသည်တွေကိုကူညီဆောင်ရှောက်ပေးနေတဲ့လူခွေးအဖွဲ့တွေ NGO INGO နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းဒီကျွန်းဟာလူမနေသင့်တဲ့နေရာတစ်ခုဖြစ်နေဆိုရင်နေကြတာလည်းဖြစ်ပါတယ်။ဒီပါဆန်ချာကျွန်းစီကိုပြီးခဲ့တဲ့စက်တင်ဘာလကတော့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ဘာတွေစီမံဆောင်ရွက်ထားသလဲဆိုတဲ့အခြေအနေတွေကိုရိုဟင်ဂျာစခန်းနေတဲ့ကဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံတွေကိုခေါ်ဆောင်ပြီးတော့ Go and sit visit ခီးစဉ်ဆိုပြီးတွားပြသခဲ့တာပါဒီခီးစဉ်ရဲ့အပြီးမှာတော့အခုလိုမျိုးဒုက္ခတဲ့တသိန်းကျော်ကိုဘာဆန်ချာကျွန်းစီကိုပို့ဖို့စခန်းတာဝန်ခံတွေကနေစည်ရင်းတွေလိုက်ပြီးတော့ကောက်တဲ့အစီအစဉ်ဆလာတာလို့ကုတုဘလောက်ဒုက္ခတဲ့စခန်းအမှတ်နှစ်မှာနေတဲ့ရိုဟင်ဂျာဒုက္ခတဲ့ဥအောင်မြင်းကပြောပြပါတယ
်သူတို့နိုဝင်ဘာလမှာစပြီးတော့ရွှေပြောင်းမှုတွေလုပ်မယ်ဆိုတာသိရပါတယ်အောက်တိုဘာလမှာတတိယပတ်လုံးမှာနော်ရေကွာခေါင်းဆောင်တွေကိုစကန်တာဝန်ခံကခေါ်ယူပြီးတော့ဘာချွန်ရှော့တွားလူတဲ့မိသားစုတွေရဲ့စရင်ပေါ့နော်အဲ့ဒီစကန်တာဝန်ခံရုံးမှာပေးသွင်းဖို့အတွက်သူတို့ကိုယူရင်ကြားထားတာတန်တော်သိရပါတယ
်စကန်တာဝန်ခံနေဘက်ကဒီလထဲမှာပဲကျွန်းကိုပြောင်းဖို့အစီအစဉ်နေစမယ်ဆိုပြီးတော့ပြောဆိုနေတဲ့အကြောင်းကိုလည်းဘာလူခါလေးဒုက္ခတဲ့စကန်ကရိုဟင်ဂျာဒုက္ခတဲ့ဦစလန်လို့ခေါ်တဲ့ဥကျော်မြင့်ကလည်းပြောပြပါတယ
်အခုနောင်ဝမ်ဘာလမှာသူတို့ကဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်အရစတင်ကြောင်းကျဲသွားမယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်ဘယ်နည်းပဲရဲ့စတင်ကြောင်းကျဲမယ်ဆိုတာကတော့လောလောဆယ်မသိရသေးပါဘူးခင်ဗျာပထမတော့အနေနဲ့မိမိစင်တာလျောက်သွားမိသူများကိုကြောင်းကျဲသွားမယ်လို့ပြောပြီးဒုရီယာတော့အနေကြီးဒုက္ခသည်စကားအတင်းမှာပြင်းပြချုံလုံးတို့များကြီးမိသားစုများကိုပါဘာသာသာကျွန်းကိုသူတို့ဒုက္ခသည်တင်းကိုကြောင်းချဲမယ်ဆိုပြီးတော့အဲကြောင်းနေကြတာကျွန်တော်ကတတ်ပြရပါတယ်ခင်ဗျာအဲအမကကတောင်းရရောရှိတယ်သူတို့ရဲ့စိတ်မချမတာနဲ့သူတို့ကနေတန်ရတယ်ဆိုပြီးတော့သူတို့ဆွေမျိုးတွေကကြောင်းနေကြတာကိုတွေ့ရပါတယ်ခင်ဗျာ
ဒီတော့ဒီရိုဟင်ဂျာဒုက္ခသည်တွေကသူတို့ကိုလူသူမနည်းတဲ့အန္တရာယ်များလာတဲ့ဒီဘာဆန်ချာကျွန်းစီကိုပြောင်းရွှေ့ခိုင်းမှာကိုအတော်လေးကိုစိုးရိမ်နေကြတာပါဇန်တော်လီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဥမောင်ကျော်မြင့်ကလည်းသူ့သဘောထားပြောပြပါတယ
်ဒီကကတော့ကျွန်တော်တို့မသွားချင်ဘူးဘာဖြစ်လို့လဲဆိုရင်ဘာဆန်ချာရှင်းစုပြီးတော့အစားအမဆိုင်ရမရှိဘူးလို့နိုင်ငံတကာဖွဲ့စည်းကနေပြောထားတာရှိပါတယ်ဘင်္ဂလားဒေ့ရှ်ဆူလာကကျွန်တော်တို့ခံတဲ့ကနေရိုဟင်ဂျာအယောက်လေးစလုံးဘာဆန်ချာရှင်းကိုဗီဇစ်လို့တာရှိသေးပါတယ်အဲ့ technology အပိုင်းမှာသူတို့ဘာတကူမှမရှိမသိပဲနဲ့သူတို့ဘယ်လို new ဟို decision ရှာပါလဲခင်ဗျာအဲ့ဒါကိုမဲခွန်ထိုးစရာရှိနေပါလေခင်ဗျာနောက်ပြီးတော့မြန်မာနိုင်ငံကျွန်တော်တို့ရဲ့မူရန်ဇာတိကိုဆွေးရှင်ပါတယ်
ဒီပါစန်ချကျွန်းမှာလူနေဖို့တိုက်တာအဆောက်အဦတွေဆေးရုံဆေးခန်းတွေစာတင်ကျောင်းတွေစိုက်ပျိုးကင်းတွေမွေးမြူရေးစခန်းတွေနဲ့စနစ်တကျလူနေနိုင်အောင်စီစဉ်ထားပါတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောထားသလိုပဲအရင်တုန်းကလည်းအဲ့ဒီကျွန်းကိုပြောင်းရွှေ့ဖို့အတွက်အစိုးရကစီစဉ်ခဲ့မှုပါတယ်ဒါပေမဲ့လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝိုင်းပြီးတော့ကန့်ကွက်တာကြောင့်အောင်မြင်မှုမရခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးဒုက္ခသည်တသိန်းကိုပို့ဆောင်ဖို့ဆိုပြီးတော့အစီအစဉ်တွေပြန်ဆတင်လာတာပါဒုက္ခသည်တွေဘက်ကတော့သူတို့နေရရေးမြန်မာနိုင်ငံကိုပဲပြန်လိုကြတယ်လို့ဆိုပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဆောင်ရွက်နေတဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးနေတဲ့အခြေအနေမှာရှိပါတယ်ရှင်ကျွန်မစုမမ